စစ်တွင်းကာလတွေကမြန်မာနိုင်ငံမှာပျောက်ဆုံးနေတဲ့အမေရိကန်စစ်မှုဒဏ်တွေရဲ့ယုံကျွန်းတွေကိုရှာဖွေတာမှာစုစုပေါင်း12ဦးရဲ့ယုံကျွန်းတွေကိုရှာဖွေတွေ့ရှိစစ်ဆေးဖော်ထုတ်ပြီးတော့သက်ဆိုင်ရာအမေရိကန်မိသားစုတွေစီပြန်အနှင်းထားနိုင်ပြီလို့အမေရိကန်ကာကွယ်ရေးဌာနစစ်သုံးပန်းနဲ့စစ်တွင်းပျောက်ဆုံးစစ်မှုသူများပြန်လည်ရှာဖွေနေစစ်စီရေးဌာနအကြီးအကဲဒေါက်တာဂျွန်အက်ဒဝတ်ဘော့ဒ်က VOA ကိုပြောပါတယ်။အဲလိုယုံကျွန်းတွေကိုမြန်မာနိုင်ငံမှာစပြီးရှာတဲ့ချိန်ကာလနဲ့ပတ်သက်လို့မန်ရင်ချင်းနိုင်ငံဆက်သွယ်မေးမြန်းတာကိုဒေါက်တာဘော့ဒ်ကအခုလိုစဖြေပါတယ်
။ We started field work in 2004.And we did field work for a year, a full year.
ကျွန်တော်တို့2004ခုနှစ်မှာကွင်းဆင်းရှာဖွေတဲ့လုပ်ကိုစတင်ခဲ့ပါတယ်။တနှစ်ပတ်လုံးကျွန်တော်တို့ရှာဖွေရေးတွေလုပ်ပါတယ်။အဲဒီနောက်မြန်မာနိုင်ငံကကျွန်တော်တို့လုပ်ငန်းတွေကိုဆက်ပြီးလုပ်ကံခွင့်မပေးတဲ့အတွက်ရုပ်ကျွင်းတွေရှာနေတဲ့ကျွန်တော်တို့လုပ်တွေကိုနှစ်ပေါင်းများစွာရပ်ဆိုင်လိုက်ရပါတယ်။2012ခုနှစ်မှာကျွန်တော်တို့မြန်မာနိုင်ငံပြန်သွားပြီးမြန်မာစစ်တပ်အရာရှိတွေနဲ့တွေ့ပါတယ်။သူတို့တွေကကျွန်တော်တို့ရှာဖွေရေးအလုပ်တွေကိုပြန်စဖို့ခွင့်ပြုပါတယ်။အဲဒီချိန်ကစပြီးကျွန်တော်တို့ပုံမှန်ရှာဖွေရေးလုပ်ငန်းတွေဖြစ်တဲ့စုံစမ်းစစ်ဆေးတာတချို့နေရာတွေမှာဒူဖော်တာစတာတွေလုပ်ပါတယ်အခုချိန်ဒီကျွန်တော်တို့ရှာဖွေတွေ့ရှိတာဆိုရင်မြန်မာနိုင်ငံမှာပျောက်ဆုံးသွားတဲ့အမေရိကန်စစ်မှုထမ်း12ယောက်ရဲ့ရုပ်ကျွင်းတွေဖြစ်ပါတယ
်အဲ့ဒီလိုတွေ့ရှိခဲ့တဲ့ရုပ်ကျွင်းတွေအားလုံးကိုဘယ်သူဘယ်ဝါတွေဖြစ်ပေါ့နော်ဘလို့ပြန်ပြီးတော့စစ်ဆေးပါလဲရှင
် From Myanmar we have let's see 9
မြန်မာနိုင်ငံမှာရှာဖွေတွေ့ရှိတဲ့ရုပ်ကျွင်းတွေက9ယောက်ဟာဘယ်သူဘယ်ဝါတွေလဲဆိုတာအရင်ဆုံးဖော်ထုတ်နိုင်ပါပြီနောက်ဆုံး3ယောက်ရဲ့ရုပ်ကျွင်းတွေကတော့ဒုတိယကမ္ဘာစစ်ပြီးကစား1940ခုနှစ်တွေတပိုက်ကဖြစ်ပြီးအမေရိကန်စစ်တပ်ကရှာဖွေတွေ့ရှိပါတယ်။ဒါပေမဲ့အဲ့ဒီအချိန်တုန်းကဘယ်သူဘယ်ဝါတွေလဲဆိုတာစုံစမ်းစစ်ဆေးလို့မရတဲ့အတွက်အမည်မသိဆိုတဲ့အမှတ်တံဆိပ်တွေတက်ပြီးဟာဝိုင်မှာပဲအဲ့ဒီရုပ်ကျွင်း3ခုကိုမြှုပ်ခဲ့တာပါ။ဒါပေမဲ့လွန်ခဲ့တဲ့နှစ်ကတော့အဲ့ဒီရုပ်ကျွင်း3ခုကိုပြန်ဖော်ပြီးတခွဲကမှပြန်ပြီးတော့စံသက်ရှာဖွေတာမှာဘယ်သူဘယ်ဝါတွေလဲဆိုတာဖော်ထုတ်နိုင်ပါတယ်။ဒါကြောင့်မို့စစ်တွင်းကာလမြန်မာနိုင်ငံမှာတည်ဆုံသွားတဲ့အမေရိကန်စစ်မှုထမ်းစုစုပေါင်း12ဦးရဲ့ရုပ်ကျွင်းတွေကိုကျွန်တော်တို့ရှာဖွေတွေ့ရှိဖော်ထုတ်ပြီးလို့ပြောရမှာပါ။
အဲ့တော့ဒုတိယကမ္ဘာစစ်ကာလအတွင်းမှာဒီကချင်ပြည်နယ်မှာပေါ့နော်။ဖက်စစ်ဂျပန်တွေဘက်ကနေပြီးတော့ပေါ့နော်။ပြစ်ချလို့ဆိုပြီးတော့ဒီမြန်မာနိုင်ငံဘက်ခြမ်းကိုပြတ်ကျခဲ့တဲ့အမေရိကန်တိုက်လေယာဉ်တွေနောက်စစ်လေယာဉ်တွေပေါ့လေ။အဲ့ဒီအမြောက်အများလည်းရှိတယ်လို့ကျမတို့ကြားသိရပါဗျ။အဲ့တော့မြန်မာနိုင်ငံထဲမှာပျောက်ဆုံးနေတဲ့အမေရိကန်စစ်မှုထမ်းအရေးအတွက်ဘလောက်ရှိမလဲလို့ခန့်မှန်းပါလဲရှင
်။ We're missing several hundred men that could be in Myanmar.
ဒီကဘာစစ်တွင်းကာလမြန်မာနိုင်ငံထဲမှာပျောက်ဆုံးနေတဲ့အမေရိကန်စစ်မှုထမ်းပေါင်းများနဲ့ချီပြီးရှိနိုင်ပါတယ်။ပျောက်ဆုံးနေတဲ့စစ်မှုထမ်းအများစုဟာအိန္ဒိယနဲ့တရုတ်နိုင်ငံကြားမြန်မာတဲ့တောင်တန်းတွေပေါ်မှာလေရင်ပြန်တမ်းရမှာပြတ်ကျတဲ့ထဲပါသွားသူတွေပါ။အမေရိကန်လေယာဉ်အများပြားဟာအိန္ဒိယမြန်မာနဲ့တရုတ်နိုင်ငံတွေမှာပြတ်ကျခဲ့ကြတာပါအဲတော့ပျောက်နေတဲ့ရာနေချီတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ယုံကျင်းတွေဟာအိန္ဒိယဘက်မှာလားမြန်မာဘက်မှာလားတရုတ်နိုင်ငံထဲမှာလားအတိအကျကျွန်တော်တို့သိရဖို့ခက်ပါတယ်ရှာဖွေရင်တွေ့လာမှသာပြောနိုင်မှာပါ
ဟုတ်ကဲ့အခုလို့ဒီစစ်တွင်းကာလမှာပျောက်ဆုံးသွားတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ယုံကျင်းတွေကိုသက်ဆိုင်တဲ့မိသားစုတွေစီကိုအရောက်ပြန်ပို့ပေးတာနောက်သူတို့ရဲ့ရုပ်လောင်းတွေရုပ်ကျွင်းတွေကိုပြန်ပြီးတော့ဗောလေအမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့တည်ယူတာနိုင်ငံအတွက်ဘလောက်အရေးကြီးပါလဲရှင
် In the United States it's considered to be very important that we not leave our military personnel behind when
တောင်ဝန်ထမ်းဆောင်နေခြင်းကာလအတွင်းအသက်ဆုံးသွားတဲ့စစ်မှုထမ်းတွေရဲ့ရုပ်လောင်းတွေကိုချမ်းမထားခဲ့ဘူးဆိုတာအမေရိကန်ပြည်ထောင်စုအတွက်အင်မတန်အရေးကြီးပြီးအမြင့်ဆုံးဦးစားပေးဆောင်ရွက်တဲ့ကိစ္စပါကျွန်တော်တို့ဖွဲ့စည်းဟာဒုတိယကမ္ဘာစစ်နဲ့ကိုရီးယားဗီယက်နမ်စစ်ပွဲကာလတွေမှာပျောက်ဆုံးသွားတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ရုပ်လောင်းတွေကိုလိုက်လံရှာဖွေဖို့တက်တက်ဖွဲ့စည်းထားတာပါကျွန်တော်တို့အားလုံးအချိန်တွေအများကြီးယူပင်ပင်ပန်းပန်းကြိုးစားအထုတ်ပြီးစစ်တွင်းကာလပျောက်ဆုံးသွားတဲ့စစ်မှုထမ်းတွေရဲ့ရုပ်ကျွင်းတွေပြန်ရဖို့ဆောင်ရွက်နေပါတယ်တကယ်ကိုကြီးမားကျယ်ပြန့်တဲ့အလုပ်လည်းဖြစ်ပါတယ်ဒီကမ္ဘာလုံးမှာရှိနေတဲ့ပျောက်ဆုံးနေတဲ့အမေရိကန်စစ်မှုထမ်းပေါင်း 3,000 လောက်ရဲ့ရုပ်ကျွင်းတွေကိုကျွန်တော်တို့ကြိုးစားပြီးအဆက်မပြတ်ပြန်လည်ရှာဖွေနေတာပါ
အဲ့တော့ခုဒီလက်ရှိမြန်မာနိုင်ငံထဲမှာပျောက်ဆုံးနေတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ဒီရုပ်ကျင်းတွေကိုပြန်ပြီးတော့ရှာဖွေတဲ့လုပ်ငန်းကြောင့်ပေါ့နော်အမေရိကန်နဲ့မြန်မာဒီနှစ်နိုင်ငံဆက်ဆံရေးမှာရောဘယ်လိုအထောက်အကူဖြစ်စေမလဲရှင
် This mission is totally a humanitarian mission
ကျွန်တော်ရဲ့ရှာဖွေမှုလုပ်ငန်းစဉ်ဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စဖြစ်ပါတယ်ကျွန်တော်တို့ဟာအမေရိကန်နိုင်ငံသားရဲ့မူဝါဒဒါမှမဟုတ်လူညုံရေးဆိုင်ရာကိစ္စရပ်တွေနဲ့မပတ်သက်ပါဘူးတကယ်ကိုလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းကိစ္စပါကျွန်တော်တို့ရှာဖွေရေးလုပ်ငန်းတွေကိုလက်ခံထားတဲ့နိုင်ငံအများစုအနေနဲ့လည်းကျွန်တော်တို့စစ်မှုထမ်းတွေရဲ့ရုပ်ကျင်းတွေကိုမိသားစုတွေစီပြန်လည်တည်ဆောင်လဲလို့ရဟာလူသားချင်းစာနာမှုဆိုင်ရာစူးစမ်းအထောက်အမှုဖြစ်တဲ့ဆိုတာသူတို့နားလည်လက်ခံထားပါတယ်ကျွန်တော်တို့ဒီလိုဆောင်ရွက်လုပ်ကံခြင်းအားဖြင့်အမေရိကန်အစိုးရအတွက်အခြားနိုင်ငံတွေနဲ့စစ်ဆင်ညီနိုင်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးမှာနီလန်ဒလန်အနေနဲ့ပါဝင်နေပါတယ် ဒါကြောင့်မြန်မာနိုင်ငံမှာပျောက်ဆုံးနေတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ရုပ်ကျင်းတွေရှာဖွေလုပ်ငန်းတွေမကြသေးခင်နှစ်တွေကမြန်မာဆွေဘက်ကနေတိတ်ကောင်းတဲ့ပူပေါင်းဆောင်ရွက်မှုတွေရခဲ့တာဟာအခုဆိုရင်တနိုင်ငံဆက်ဆံရေးမှာအင်မတန်ကောင်းတဲ့အခွင့်အလမ်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်